NCA အပြစ်ရစာချုပ်လက်မှတ်ရေးထိုးနိုင်ရေးအပြစ်မရက်ထားသေးတဲ့တိုင်းရင်းသားကိုယ်စားလှယ်အဖွဲ့နဲ့အစိုးရတို့ကြားမူအားဖြင့်သဘောတူညီချက်တွေကိုလက်တွေ့အကောင့်ထဲပေါ်နိုင်ဖို့နှစ်ဖက်ကြားခိုင်မာတဲ့ယုံကြည်မှုတည်ဆောက်ဖို့အရေးကြီးတယ်လို့တိုင်းရင်းသားအရေးလှုပ်ရှားသူတွေကပြောပါတယ်။မြန်မာငြိမ်းချမ်းရေးဖြစ်စဉ်တိုးတက်ပြောင်းလဲမှဒေသတွင်းတည်ငြိမ်ပြီးစစ်ပြေးဒုက္ခသည်တွေနေရရင်ပြန်နိုင်ရေးနဲ့ရည်ရှိမှဘဝရည်တည်ရေးတွေအကောင့်ထဲပေါ်နိုင်မှာဖြစ်လို့ငြိမ်းချမ်းရေးလက်တွေ့အကောင့်ထဲပေါ်နိုင်ဖို့ဒေသခံတွေလိုလားနေကြတာပါ။အသေးစိတ်ကိုမဆုမုံကဆက်ပြီးတော့ပြောပြပါမယ်ရှင်။
ဟုတ်ပါတယ်တမတော်နဲ့အစိုးရဘက်ကအပြစ်ခက်ရက်စဲရေးအရင်ဆုံးကြေညာပေးပါဆိုတဲ့တောင်းဆိုချက်အပါအဝင်အချက်၉ချက်ကိုအစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်ဘက်ကမူအားဖြင့်သဘောတူခဲ့တာဖြစ်ပါတယ်ဒီချက်တွေကိုတော့အပြစ်ရက်စာချုပ် NCA ကိုလက်မှတ်မရေးထိုးသေးတဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများ Federal Council UNFC ရဲ့နိုင်ငံရေးဆွေးနွေးရေးကိုယ်စားလှယ်အဖွဲ့ DPN ဘက်ကတင်ပြခဲ့တာဖြစ်ပါတယ်လက်တွေ့အကောင့်ထဲဖော်နိုင်မှုကနှစ်ဖက်ကြားခိုင်မာတဲ့ယုံကြည်မှုတည်ဆောက်ဖို့ကအရေးကြီးဆုံးဖြစ်တယ်လို့စစ်ပြေးဒုက္ခသည်အရေးနဲ့ငြိမ်းချမ်းရေးလှုပ်ရှားသူတွေကသုံးသပ်ပြောဆိုလိုက်ပါတယ်စစ်ပြေးဒုက္ခသည်တွေအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေထောက်ပံ့ကူညီပေးနိုင်ရေးဒေသတွင်းခြေဆိုင်လူမှုအဖွဲ့အစည်းတွေစုဖွဲ့ထားတဲ့ပူးပေါင်းလုပ်ငန်းစဉ်အဖွဲ့ရဲ့အတွင်းမှူးဦးခွန်ရှောင်းအောင်ကလည်းအခုလိုပြောပါတယ
်တွေးဆောင်ဆွေးနွေးမှုအရာဒီငင်းချင်းရဲ့ဖြစ်စဉ်အရာအခုလိုထပ်ဆင့်ဆွေးနွေးဖြစ်တဲ့ကိစ္စကိုတော့ကျွန်တော်တို့အနေနဲ့ကြိုဆိုရမယ်လို့တော့မြင်တာဖြစ်ပါတယ်တပမဲ့တကယ်ပဲဒီစစ်မှန်တဲ့ဟာပေါ့နော်တကယ်ပဲဒီနိုင်ငံရေးနည်းလမ်းနဲ့အပြေရှားပြီးမှစစ်မှန်တဲ့ငင်းချမ်းရေးဖြစ်စဉ်ဖြစ်လာဖို့တော့အရေးကြီးတာဖြစ်ပါတယ်တကယ်ပဲဒီထက်ပိုပြီးမှမြင်သာတဲ့ဟာမျိုးဖြစ်လာဖို့တော့လည်းလူတွေလုံးလည်းမြင်မိတာဖြစ်ပါတယ
်ငင်းချမ်းရေးလုပ်ငန်းစဉ်တွေကိုလက်တွေ့အကောင့်ထဲပေါ်ဖို့ဆိုရင်တက်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေကြားစည်ရစ်တင်းမာမှုတွေဖြေလျော့နိုင်မှုအတွက်တိုင်းရင်းဒေသတွေမှာဖြစ်နေတဲ့တိုက်ပွဲတွေကိုရပ်ပစ်မှရမယ်လို့လည်းအပြစ်ရထားတဲ့ကရင်နီအမျိုးသားတိုးတက်ရေးပါတီ KNPP အဖွဲ့ရဲ့အတွင်းမှူးဦးအောင်စန်းမြင့်ကလည်းပြောပါတယ်
ကျွန်တော်တို့ကဒီစီဝီကပေါ်ကျကိုကျွန်တော်တို့ကမြန်မာပြည်သဘောတူခဲ့ရလို့ဆိုပြီးနေလို့လက်ရှိဒီ ground level မှာစိုက်ပွဲတွေကတကယ်တကယ်နေနေပါဗျာရှမ်းတို့ကချင်တွေကစိုက်ပွဲတွေဖြစ်နေရတဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒါကကျွန်တော်ရှိဆက်သွားဖို့အတွက်ဒီဟန်တာဖြစ်တယ်လေဒါတွေကိုအစိုးရနဲ့ဖြစ်တတ်ကြတယ်ဒါတွေရှိတာပေါ့ဒီတွေးစစ်တွေကိုကျွန်တော်ရပ်တန့်ပြီးလို့လေပေါ့အဲ့လိုဒီလိုရှိလာကြတော့ကျွန်တော်တို့ရှိဆက်သွားဖို့ကျေနော်မိကလာလေကျွန်တော်ဆွေးနွေးရပါတယ်နော်ဒီလိုလိုပြောရတော့အင်းမကိစ္စတွေလည်းရှိနေသေးတယ်အမှတ်တွေတွေးကြတော့တော်တော်များများလေးအခန့်တားလို့ဖြစ်နေတာပေါ့နော
်အထူးသဖြင့်ကတော့ကချင်ပြည်နယ်နဲ့ရှမ်းမြောက်ဒေသတွေမှာစည်ရစ်တင်းမာနေဆဲဖြစ်ပါတယ်စစ်ဘေးကြောင့်ဘေးလွတ်ရာထွက်ပြေးနေရတဲ့စစ်ပြေးဒုက္ခသည်တွေနေရရင်ပြန်နိုင်ရေးကလည်းငင်းညာရေးလုပ်ငန်းစဉ်ကအဆင်ပြေချောမွေအောင်မြင်မှာဖြစ်မှာမို့ဒုက္ခသည်တွေဘက်ကလည်းငင်းညာရေးအဆင်ပြေစေလိုတဲ့ဆန္ဒအထူးရှိကြကြပါတယ်ဒါကြောင့်မို့လို့စည်ရစ်တင်းမာမှုတွေအရှိန်လျှော့ချစေချင်ပါတယ်လို့ရှမ်းလူငယ်ကွန်ရက်အဖွဲ့ပြောခွင့်ရဆိုင်တော်ဆိုင်ကပြောပါတယ်
အခုနေတော့ငင်းချင်းလက်မထိုးတာကအချိန်ကောင်းလဲမနေတော့ပါဘူးတဖွဲ့ပြီးတဖွဲ့ဟိုတစ်ချိန်ပြီးတစ်ချိန်ဟိုအစိုးရလက်ထက်တစ်ခုပြီးတစ်ခုအပြောင်းမှလည်းငင်းချင်းလက်မထိုးတာရလုံးနေများလည်းများပြီတော့ချင်းချင်းယုံကြည်မှုမရှိတဲ့ကကျွန်တော်ဒီငင်းချင်းရတဲ့ပြီးတော့ထင်တိုင်းမပေါက်သေးတာလို့ကျွန်တော်တို့ဟိုမြင်ပါတယ်ခင်ဗျာ
တိုင်းရင်းဒေသတွေမှာနှစ်ဖက်ထိုးစစ်ဆင်ပစ်ခတ်တိုက်ခိုက်မှုတွေအများဆုံးရဆိုင်ပေးဖို့ကိုလည်းစစ်ပြေးဒုက္ခသည်တွေအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေထောက်ပံ့ကူညီပေးနေတဲ့ဥခွန်ရှာအင်္ဂါလဲတိုက်တွန်းပါတယ
်ကျွန်တော်တို့စစ်ပေဒုက္ခတီတီရဲ့အနေအထားအရပြောမယ်ဆိုရင်ဒီယုံကြည်မှုကိစ္စကအထူးဖြစ်တော့ကျွန်တော်တို့မြင်တာတော့ပြစ်ခတ်တိုက်ခိုက်တဲ့ကိစ္စထိုးစစ်ဆင်မှုကိစ္စတီနဲ့တိုက်ရိုက်ချိတ်ဆက်တယ်လို့မြင်မိတာဖြစ်ပါတယ်တကယ်ပဲဒီထိုးစစ်ဆင်ပြစ်ခတ်တိုက်ခိုက်မှုကိစ္စရည်စေးနိုင်မယ်ဆိုရင်ဒါဟာတော်တော်လေးယုံကြည်မှုတည်ဆောက်တဲ့အထက်မှာကြီးမားတဲ့ခြေလှမ်းဖြစ်မယ်လို့ကျွန်တော်တို့မြင်တာဖြစ်ပါတယ်အဲ DRD ဆက်ဖြစ်နေမယ်ဆိုရင်တော့ပြည်သူလူထုတွေအတွက်လည်းဒီပေါ်မှာတော်တော်လေးယုံကြည်ရခက်တာပေါ့နော
်အပြစ်မရထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကတင်ပြလာပြီးအစိုးရဘက်ကမူအားဖြင့်သဘောတူလိုက်တဲ့အချက်၉ချက်ကတော့အစိုးရနဲ့တပ်မတော်ဘက်ကတပြည်လုံးအပြစ်ခတ်ရဲစဲရေးစာကြေညာဖို့အပြစ်ခတ်ရဲစဲရေးဆိုင်ရာစီမင်းတပ်ပိုင်းဆိုင်ရာကျင့်ဝတ်အပြစ်ရဲစောင့်ကြည့်ရေးလုပ်ငန်းလှမ်းညွှန်နဲ့တက်နေရာချထားရေးကြိုတင်သဘောတူမှုနောက်အပြစ်ခတ်ရဲစဲရေးပူးတွဲစောင့်ကြည့်ရေးကော်မတီမှာနိုင်ငံတကာကကိုယ်စားလှယ်တွေပါဝင်ဖို့စာရာတွေပါဝင်ပါတယ်ရှင်